โอเคอุล่ากูพัฒนาขึ้นนี่ดาเดงลาเดชနိုင်ငံကော့ဆက်စ်ဗစားမျိုးနဲ့ဘယ်လောက်ဝေးလဲခင်ဗျာ
ကော့ဆက်စ်ဗစားမျိုးနဲ့ဆိုရင်ဒါ9မိုင်10မိုင်အတွင်းနားမှာရှိတယ်ဗျာ
โอเคအဲ့ဒီစခန်းနာမည်တရားပါတယ်လဲခင်ဗျာ
အဲ့ဒီစခန်းနာမည်တခုကတော့ကုတုပါလောင်လို့ခေါ်ပြီးတော့မှနောက်တစ်ခုကတော့နေရပါတာစခန်းလို့ခေါ်ရဲဗျာ
โอเคအခုပြဿနာဖြစ်တာဘယ်လိုစဖြစ်တာလဲခင်ဗျာ
ပြဿနာစဖြစ်တာကဒီပြီးခဲ့တဲ့လဆိုလို့ရှိရင်ဒီနိုင်ငံနဲ့ရာယဝင်ကြီးတင်လို့အခြေခြေစကားပြောဆိုပြီးနောက်ပိုင်းမှာဒီမြန်မာနိုင်ငံကလည်းဒုက္ခသည်ပေါင်း900ကိုနေပြီးတော့သူတို့ပြန်လက်ခံမယ်လို့ပြောလိုက်တဲ့ခါကျတော့ဒီဘင်္ဂလားဒေ့ရှ်တပ်ကလည်းအဲဒုက္ခသည်တွေကိုရှာဖွေတဲ့နေရာမှာစခန်းတွေကနေလူတွေကိုမောင်းတော့ဖို့ဟာတိတ်မလွယ်တော့ဘူးခင်ဗျာဒါကြောင့်မလို့သူတို့ကနေပြီးတော့ငဘိုတွေကနေပြီးတော့အဲ့ဒီဒုက္ခသည်စခန်းရဲ့ဟိုချေရွာတွေထဲမှာပြန်ကျဲပြီးတော့နေတိုင်းခဲတဲ့အဲ့ဒီရိုဟင်ဂျာလူမျိုးတွေပေါ့ဗျာမြန်မာနိုင်ငံသားတွေပေါ့ဗျာဒါရဲနဲ့နေပြီးတော့အဲ့ဒီဒေသခံလူတွေရဲ့အကူအညီနဲ့ဒီလူတွေကိုနေပြီးတော့ရွာတွေကနေအတင်းအထံမှာဆွဲချမောင်းချပြီးတော့မှဒီဒုက္ခသည်ရဲ့ပတ်ပတ်နေမှာသူတို့ကိုနေလို့စုပြောင်းပြီးတော့နေရာချတာလေဗျာ
ပြဿနာဖြစ်တာဒုက္ခသည်စခန်းတွေမှာဖြစ်တာမဟုတ်ဘဲနဲ့ဒုက္ခသည်စခန်းပေးပတ်ပတ်လည်းမှာရှိတဲ့ရွာတွေမှာနေထိုင်ကြတဲ့မြန်မာနိုင်ငံကသွားတဲ့ရိုဟင်ဂျာတွေကိုဖမ်းတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အရင်ကတည်းကနေပြီးတော့ဒုက္ခသည်စခန်းတွေရဲ့ပတ်ပတ်လည်းမှာရှိတဲ့ရွာတွေမှာနေထိုင်ကြတဲ့ဒီရိုဟင်ဂျာလူမျိုးတွေကိုအဲ့ဒီရဲနဲ့ရွာကန်ဒေသကန်လူတွေကနေပူပေါင်းပြီးတော့မှဒီလူတွေကိုဆွဲချနောက်ပြီးတော့တရားသမားတွေကိုရိုက်နှက်ပြီးတော့မှဒီဒုက္ခသည်ဆွဲစခန်းရှိတဲ့နေရာတွေမှာလာပြီးတော့သူတို့ကိုစွပြုံထတာဗျ
ဟုတ်ကဲ့ကျွန်တော်သဘောပေါက်တာဒုက္ခသည်စခန်းတစ်ခုမှာရှိတဲ့လူတွေကိုပြန်ပို့ဖို့မလွယ်တဲ့ခါကြတော့ဒုက္ခသည်စခန်းပေးပတ်ပတ်လည်းမှာရှိတဲ့ရွာတွေမှာမိခိုနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့အဲ့ဒီရွာကန်တွေကပေါင်းပြီးတော့အာရမခေါ်ယူပြီးတော့ဒီလက်ရှိဒုက္ခသည်စခန်းပေးမှာလာပြီးနေရာချထားတယ်ပေါ့ဗျာ
ဟုတ်ကဲ့ဒါမဲ့သူတို့ကပြောတာရှိတယ်မင်းတို့ကိုပြန်ပို့ဖို့တော့မဟုတ်ဘူးခင်ဗျားတို့ကိုနေရာအတက်မှနေတော့ပြန်လဲပြီးတော့ခင်ဗျားတို့ကိုတကွားတဲ့စခန်းနဲ့တိဆောက်ပြင်မယ်ခင်ဗျားတို့ခဏတစ်ပြုတ်ဒီမှာထားရပါဆိုတော့သူတို့လင်ရသေးတယ်ဗျအမှဆိုရင်သူတို့ပြန်ပို့ဖို့အတွက်ပဲအဲ့လိုခေါ်လာခြင်းဖြစ်တယ
်စတင်ပြီအဲ့လိုအာရမခေါ်ဆောင်တာဘယ်ရက်လောက်မှစပြီးဖြစ်တယ်လဲခင်ဗ
ျဒီနေ့နေစံပိုင်းဇန်နဝါရီလနေပြီးတော့15ရက်နောက်ပိုင်းတည်းကနေတော့စခဲ့ပါတယ်ဗ
ျအခုအဲ့တော့နောက်ဆုံးအခြေအနေကဘယ်လိုရှိလဲခင်ဗ
ျနောက်ဆုံးအခြေအနေကတော့ဒီလူတွေကိုရွာထဲကနေဆွဲထုတ်ပြီးတော့ဒုက္ခသည်စခန်းရဲ့နေပြီးတော့ပတ်လီမန်ချထားတဲ့အခါကျတော့ဒီလူတွေကနေပြီးတော့ငွေရှိတဲ့အလုပ်ကံတွေလည်းပြက်နောက်ပြီးတော့အလုပ်ကံလုံးဝတဲ့ကိုလည်းဒီအဝိုင်းတွေကနေထွက်ဖို့လည်းမလွယ်ဆိုတဲ့အခါကျတော့နောက်ပြီးတော့ဘယ် NGO မှဘယ်အစိုးရမှသူတို့ကိုလာပြီးတော့မှအဲဒီစားတောက်နေတိုင်းအတွက်ဘာမှနေပြီးတော့စီစဉ်သေးတာမရှိဘူးဆိုတဲ့အခါကျတော့သူတို့ကစားဝေးနေရမတော်တော့ရောက်နေတယ်ပြီးတော့ကျမရေးဆိုင်ရာကန္တာမှလည်းပဲစေးမရှိဘဲနဲ့ယောဂပုံစံသူတို့ကနေပြီးတော့ခံစားနေရတယ်
သူတို့အဲ့တော့စားစရာတောက်စရာဘလို့ရှာကြံနေကြလဲ
အဲ့ဒီဒုက္ခသည်စခန်းထဲမှာရှိတဲ့လူတွေကနည်းနည်းပါးပါးမရှိတာရှိတာတွေတော့ဝင်မြနေလို့ကျွန်တော်တို့ကြားတယ်နောက်ပြီးတော့မှရွာထဲမှာသူတို့ရဲ့မိတ်ဆွေတင်ကားတွေကြံကြတဲ့လူတွေကလည်းပဲသူတို့ဝင်ခပြီးတော့ပြေးနေတယ်လို့ကျွန်တော်တို့သိနေရတယ်ဗ
ျအဓိကအဲ့ဒီဒီရိုဟင်ဂျာတွေကိုစုပြီးတော့ထားတယ်ဆိုတာဘယ်စခန်းနားမှာလဲခင်ဗျ
အများစုကတော့ TikNap ဆိုတဲ့ဘယ်လိုလဲပကနေပြီးတော့အဲ့ဒီရွာလေးမှာနေရာပါတာစခန်းနေပြီးတော့ဘေးပတ်ဝန်းကျင်မှာတော်တော်များတယ်လို့ကျွန်တော်သိရတယ်ဗျ
ဟုတ်ကဲ့စုစုပေါင်းအခုလိုစုဆောင်ခံထားတဲ့ရိုဟင်ဂျာဘယ်လောက်ရှိလဲခင်ဗျအ
ဲလိုစုတာတထောင်ကျော်မယ်လို့တော့ပြောတယ်ဗျဟု
တ်လား
ဟုတ်ကဲ့
ဒီစခန်းတစ်ခုအပါဝင်ရောအဲ့ဒီဒေသတွိုင်းမှာမြန်မာနိုင်ငံသွားတဲ့ရိုဟင်ဂျာလူမျိုးကစုစုပေါင်းဘယ်လောက်ရှိလဲခင်ဗ
ျတချို့ကဆိုလို့ရှိရင်အဲ့ဒီမှာနေတော့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးမတိုင်ခင်ကတည်းကနေပြီးတော့ဝင်ရောက်နေထိုင်တဲ့လူတွေရှိတဲ့အခါကျတော့ဆပ်ဘဇာနေပြီးတော့မျိုးနဲ့တဝိုက်ပါဆိုလို့ရှိရင်ငါးသိန်းဝင်းကျင်ကတော့နေပြီးတော့တည်ကြပါတယ်ဗျအာကျွန်တော်တို့ဖြစ်စေချင်တာကတော့ဗျာအခုအချိန်နေမှာအဲ့ဒီဗီလန်ဒင်းမှာရှိတဲ့ဒုက္ခသည်စခန်းရောရွာထဲမှာရှိတဲ့လူတွေရောအဲ့ဒီတိုင်းပဲခဏတစ်ပြိုးနေပြီးတော့ထားပြီးတော့မှနောက်မြန်မာနိုင်ငံရဲ့နေပြီးတော့ဒီပြဿနာဒီရွေးကောက်ပွဲပြဿနာမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြဿနာပြည်လေတဲ့အခါကြမှာတာလေနှလိုင်းစလုံးနေပြီးတော့ပူပေါင်းပြီးတော့မှရွေးနေဆရာပါဝင်ပေါ့ဗျာဒီဥစ္စာကိုရေရှည်အဖြေတစ်ခုရအောင်နေပြီးတော့ရှာစီခြင်းလဲဗျ။ဒါမှလည်းဒီပြဿနာချုပ်ကျင်းတော့မှာဗျ။လို့ရင်ဒီဘက်ကလည်းပြန်ပို့လိုက်၊ဟိုဘက်ကလည်းပြန်ထွက်လာလိုက်ဆိုတော့ဘောလုံးကန်သလိုဖြစ်သွားမယ်။ဒီပြဿနာကလည်းဘယ်တော့မှနေပြီးတော့ပြေလည်မှာမဟုတ်ဘူး
။ဟုတ်ကဲ့။အဲဦးလောင်ကျေးဇူးပဲဗျာ။နော်။